ကရင်ပြည်နယ်ဆိုင်ဘွဲ့မြို့နယ်ထက်ကစစ်ကောင်စီရဲ့ပူလူတူစကန်ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တို့ပူးပေါင်းတိုက်ခိုက်နေကြပြီးစစ်ကောင်စီကလည်းလေးကြောင်းကနေတံပြန်ပုံကျဲတိုက်ခိုက်နေပါတယ်။တိတိုက်ပွဲတွေအကြောင်းမတ်လ၂ရက်နေမှာမြန်မာဘက်ကစစ်ရှောင်းရာနဲ့ချီပြီးတော့ထိုင်းဘက်ကိုထွက်ပြေးလာကြပြီးထိုင်းဘက်ကလည်းနေဆက်လုံခြုံရေးတိုးမြှင့်ထားပါတယ်။ဖူယိုအစ်တင်းထောက်မအေးအေးမှာတင်ပြပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်နဲ့နီးတဲ့ကရင်ပြည်နယ်ခလိုင်းဘွဲမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေဟာဖေဖော်ဝါရီလ26ရက်နေ့ကနေစပြီးတိုက်ပွဲတွေဖြစ်နေခဲ့တာပါ။ကရင်မြို့သားလွတ်မြောက်ရေးထက် KNL PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ပူလူတူစခန်းကိုဒရုန်းနဲ့စတင်ပုံကျဲတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေယာဉ်နေနဲ့အနီးနားကကြေးရွာတွေဘက်ကိုပုံကျဲတိုက်ခိုက်ခဲ့တာပါ။မလာ၂ရက်နေမှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ဒုက္ခသည်900ကျော်ဟာထိုင်းဘက်ကိုထွက်ပြေးလာခဲ့ရတယ်ဆိုပြီးစစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတဦးက VOA ကိုပြောပါတယ
်။အခုဖြစ်နေနေရကဟိုထပ်ဆောင်ရတဲ့မှာခင်ဗျာပထမဒီကြရရတွေကလေနဲ့ပုံကျဲတယ်အဲပထမရက်ကလူ100ကျော်ပြီးကြတယ်ပေါ့နော်ပြီးတော့ဆက်တိုက်ဆက်တိုက်အဲ့မှာတိုက်ပွဲဖြစ်နေတယ်လေနဲ့လည်းဆက်တိုက်ကျဲတဲ့ခါကျတော့အာဒီနေ့ဒီဆိုရှင်လူ900လောက်ရှိပေါ့နော်ပြေးလာတာဒီမှာကလေးတွေရောမျိုးကြီးတွေရောအားတော်များပါတယ်ပေါ့နော်။ဆိုတော့သူတို့ဟိုအကူအညီလည်းလိုအပ်တယ်လို့ကျွန်တော်တို့သတိရထားတယ်။အဲကျွန်တော်တို့မှာတွားကူဖို့လည်းကျွန်တော်တို့ဖြည့်ဆက်ဆောင်ရွက်နေတယ်ပေါ့နော်။ဒါနဲ့တွားတာလည်းဝေးတယ်။အဲနောက်ဟိုကိတ်ဒီအများကြီးဖြတ်မှာဆိုတော့ကျွန်တော်တို့ဟိုပြင်တော့ပြင်ဆင်ရွှေ့ညာနေကြတယ်ပေါ့နော်။အခုကလေဘုံချစ်တာလည်းပါတယ်။နောက်တိုက်ပွဲတွေကလည်းတော်တော်လေးဖြစ်နေရပေါ့နော်။အဲဆိုတော့တော်တော်သူတို့ကြီးလာကြတာ။
မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ကိုမလ၂ရက်နေ့အထိရောက်ရှိလာတဲ့စစ်ပေးရှောင်း950ကျော်သွားပြီဖြစ်လို့ထိုင်းစစ်တပ်ကနယ်စပ်မှာနေရာချထားပြီးအစားအသောက်တွေပေးဝေနေပါတယ်။မြန်မာဘက်ကတိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းဘက်မှာတော့နယ်စပ်လုံခြုံရေးတွေတင်းကျပ်စွာချထားကြောင်းမလေးစဝမ်တပ်ကတပ်မှုမိုက်တီချူပီချာကတော့အခုလိုပြောသွားပါတယ်
။ဟောက်ကြီးထားတယ်ပြောတာဟောက်ထားမြန်မာကျွာဌာန်ပူလူတူก็อยู่ตรงข้าม
အခုတိုက်ပွဲဖြစ်နေတဲ့နေရာဟာထိုင်းနဲ့အနီးဆုံးမြန်မာဘက်ကမှဖြစ်နေတာပါထိုင်းနိုင်ငံနေကြားနဲ့ကီလိုမီတာ800လောက်သာกว่าဝေးပါတယ်ထိုင်းစစ်တပ်အနေနဲ့ကတော့ထိုင်းပြည်သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုကာဝယ်ပေးဖို့ဖြစ်ပါတယ်နောက်တစ်ခုကတော့လက်နက်ကင်အင်အားစုတွေထိုင်းနိုင်ငံဘက်ကိုဝင်မလာအောင်လဲသတိထားစောင့်ကြည့်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ရှင်